မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အစိုးရခံစားနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့ဆုံးဖြတ်ချက်တွေကိုလက်မခံဘူးလို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ကြနေ့ကပြောကြားသွားပါတယ်။ AP နဲ့ Writers တင်းဌာနတွေရဲ့သတင်းတွေကိုအခြေခံပြီးအပြည့်စုံကိုကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုတော့မြန်မာဆိုရဘက်ကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေတက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်။ညီလာခံအတွင်းမင်ကွန်းပြောကြားခဲ့တာမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်လူခွေချိုးဖောက်ခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံအနေနဲ့လက်မခံဘူးလို့ဝန်ကြီးဦးကျော်တင့်ဆွေကပြောကြားလိုက်ပါတယ
်။ We are heartened that we are not alone in having grave misgiving.about ICC
ပြည်ပဆိုင်ရာတရားရုံးပေါ်ယုံကြည်စစ်ချမှုကင်းမဲ့တာမိမိတို့တနိုင်ငံနဲ့မဟုတ်ဘူးဆိုတာသိရလို့အားတက်မိပါတယ်ဒါပေမဲ့လည်းကျွန်တော်အနေနဲ့ထပ်ပြီးရှင်းရှင်းလင်းလင်းပြောလိုတာကနိုင်ငံတကာရာဇဝတ်တရားရုံးရဲ့အခုလိုဥပဒေကြောင်းအရတန်တရားဖြစ်ပွဲဝင်ရောက်စုဖက်မှုကိုမြန်မာစိုးရအနေနဲ့လက်ခံနိုင်မှာမဟုတ်တော့လေရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေအတွက်ခိုင်လုံတဲ့တပ်တွေထောက်ထားရှိမယ်ဆိုရင်တာဝန်ခံမှုရှိစေဖို့အတွက်ကျွန်တော်တို့အနေနဲ့အပြည့်အဝဂရုပြုပါတယ်
လူ့သမဂ္ဂလူခွင့်ကောင်စီကတော့မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုပြီးတော့ပြီးခဲ့တဲ့ဩဂတ်လကအစိုးရခန်းစားတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့ဒီအစိုးရခန်းစားဟာခိုင်လုံတဲ့တပ်တွေထောက်ထားတွေပေါ်မှာအခြေခံထားတာမဟုတ်ဘူးလို့ဦးကျော်တင့်ဆွေကပြောပါတယ်
။ At a time when we are working hard to build harmony on the ground, we are concerned that the release of this report
ကျွန်တော်အနေနဲ့လက်တွေ့ရည်ရည်နေသားမှာလူမှုတိုင်းဝန်တွေကြာသားဆတာရှိစေဖို့ကြိုးပမ်းနေတဲ့အချိန်မှာပဲခိုင်လုံတဲ့တပ်တွေထောက်ထားမပြနိုင်ပဲဖြစ်ရစကြောင်းတွေကိုအခြေခံထားတဲ့အစိုးရကစားကိုထုတ်ပြန်လိုက်တာဟာတင်းမာမှုကိုဆက်လက်ဖြစ်ပေါ်စေပြီးရခိုင်ပြည်နယ်မှာရှိတဲ့လူမှုတိုင်းဝန်ကြာအလွန်လိုအပ်နေတဲ့လူမှုပေါင်းစည်းနေထိုင်မှုတည်ဆောက်ရေးအတွက်လှုပ်ဆောင်ကြိုးပမ်းနေတာတွေကိုဟန်တားဖြစ်လာမှာစိုးရိမ်မိပါတယ
်ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကို ARS ရင်းကြားအကြမ်းဖက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွင်းမှာနေပြည်တော်ရှင်းလင်းရေးတွေလုပ်ခဲ့ပြီးအဲဒီကနေရင်းကြားမွတ်စလင်တွေတိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်နှစ်နိုင်ငံသဘောတူစာချုပ်လာကိုလက်မှတ်ရေးထိုးခဲ့ပြီးလည်းဖြစ်ပါတယ်။မြန်မာဆိုရဘက်ကတော့အမျိုးသမီးတွေနဲ့ကလင်ငယ်တွေအပါအဝင်နေရက်စွန့်ခွာထွက်ပြေးသူတွေအားလုံးကိုပြန်လည်လက်ခံနိုင်ဖို့အတွက်လှုံ့ဆော်ထားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒီသဘောတူညီချက်တွေအတိုင်းလှုံ့ဆော်ဖို့ပြတ်ကွက်ခဲ့တယ်လို့လည်းဦးကျော်တွင့်စေကပြောကြားခဲ့ပါတယ
်။ We call on Bangladesh to fulfill its commitments in accordance with the bilateral agreement.to allow
နိုင်ငံသဘောတူညီချက်တွေတိုင်းဂရီကွတ်တွေကိုလိုက်နာဖို့နဲ့စစ်စစ်ပြီးသူတွေကိုသူတို့ဆန္ဒလျောက်ဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိစွာပြန်လာနိုင်ဖို့အတွက်အချိန်မဆွဲဘဲခွင့်ပြုပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်တို့အနေနဲ့တိုက်တွန်းလိုပါတယ်
။နှစ်စဉ်ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတော့အခုနှစ်မှာမြန်မာစိုးရဘက်ကဒေါအောင်ဆန်းစုကြည်တက်ရောက်ခြင်းမရှိဘဲနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။